မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇူလိုင်လ24ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဒီနေ့ပဲယာရီကတရားဝင်နောက်ထွက်လာပြီဖြစ်တာကြောင့်ကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဘောရစ်ဂျွန်ဆန်ဝန်ကြီးချုပ်တာဝန်လွှတ်ပြောင်းယူတော့မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရှောက်ဒုက္ခသည်တွေပြန်လည်လက်ခံမှုမြန်မာဆွေရဲ့ပြင်ဆင်မှုတွေလုံလောက်မှုမရှိဘူးဆိုပြီးဩစတြေးလျခြေဆိုင်သုတေသနဖွဲ့တစ်ခုကဂျေရုတပ်ပုံထောက်ထားရတယ်လို့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ဒီမှာတော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းချုပ်မြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပစ်ပုံတွေ့ခဲ့တဲ့အပေါ်မှာ
မနေ့9နာရီကမလိခအင်ယာတန်ရှင်းရေးဝန်ထမ်းကအဲ့ဒီပုံကိုစတင်တွေ့ရှိပါတယ်ကျွန်တော်တို့
တင်ငန်းချုပ်မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ဦးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူနားဆင်ရမှာကမနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာဥကောင်းကိုတနက်ထိမှန်ခဲ့တဲ့လူငယ်ဟာဒီကနေ့မနေ့အစောပိုင်းမှာတည်ဆုံသွားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်ရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်။
ဗြိတိန်ကမှဝန်ကြီးချုပ်တဲ့အဖြစ်ဘောရစ်ဂျွန်ဆန်ဒီကနေ့တရားဝင်တာဝန်ယူတော့မှာဖြစ်ပါတယ်။ဥရောပသမဂ EU ကနေခွဲထွက်ရေးအစီအစဉ်တွေမောင်းအမြင်ဖြစ်ခဲ့ပြီးနောက်ဒီကနေ့ပဲတရားဝင်ယာရုကနှုတ်ထွက်သွားတဲ့ထရီဇာမေနေရမှာအစားထိုးတာဝန်ယူသွားမှာပါ။ Conservative Party ခေါင်းဆောင်ဖြစ်ပြန်ဖက်ဖြစ်သူနိုင်ငံရေးဝန်ကြီး Jeremy Hunt ကိုနိုင်ရခဲ့တဲ့တင်းလာနေကအောင်မွေးကမင်းကတော့တိုင်းပြည်ကိုညင်ညွတ်အောင်စူးစိပြီးရှစ်ဆင်နိုင်မှုဂျွန်ဆန်ကကတိပြုထားပါတယ်။ဂျွန်ဆန်ကိုဝန်ကြီးချုပ်ဖြစ်တာဝန်ယူဖို့ဒုတိယမြောက် Elizabeth ပြည်မကြီးကတရားဝင်ဖိတ်ခေါ်မှာပါ။လန်ဒန်မြို့တော်ဝင်ဖြစ်ဒီချိန်တာဝန်ယူခဲ့ဖို့သူဂျွန်ဆန်ကတော့ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်ရရမရရသတ်မှတ်ထားတဲ့အချိန်အောက်တိုဘာလ30ရက်နေ့နောက်ဆုံးထားခွဲထွက်ဖို့ဂရိနဲ့စီယုံခဲ့သူလည်းဖြစ်ပါတယ်။လွတ်တော်အမတ်တော်များကတော့ EU နဲ့သဘောတူညီမှုတိတိကျကျမရဘဲခွဲထွက်မဲ့အစီအစဉ်ဟာစီးပွားရေးအရာ POP ရဲ့အခြေအနေတွေကြုံရလိမ့်မယ်ဆိုပြီးစန့်ကျင်နေကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျွန်ဆန်ဟာထူးထူးခြားခြားဆွမ်းဆောင်နိုင်မဲ့ဗြိတိန်နိုင်ငံဝန်ကြီးချုပ်တဲ့အဖြစ်တူတာလူမှုကွန်ရက်ကနေမနေ့တုန်းကပဲချီးကျူးစွာပြောဆိုထားပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နှောက်ရှက်ခဲ့တဲ့ရုရှားနဲ့သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တို့ပူးပေါင်းလုပ်ကိုင်ခဲ့မှုရှိမရှိနဲ့ဒီကိစ္စတရားစုံစမ်းရေးမှာသမ္မတထရန့်ကနှောက်ရှက်ခဲ့မှုရှိမရှိစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller အနေနဲ့လွှတ်တော်ရှေ့မှောက်မှာဒီနေ့ထွက်ဆိုဖို့အခုရောက်ရှိနေပါပြီ။ဒုတိယသမ္မတတန်းအတွက်လာမယ့်2020သမ္မတရွေးကောက်ပွဲမှာပြန်ပြီးရှင်ပြိုင်မဲ့တချင်ကနယူးယောက်ခြေဆိုင်အင်ချမ်းမြေလုပ်ငန်းရှင်ကြီးဖြစ်တဲ့သမ္မတထရန့်အတွက်တော့ဒီဖြစ်ရပ်ကပြင်းထန်တဲ့ထိုးနှက်ချက်တစ်ခုဖြစ်ပါတယ်။သမ္မတထရန့်ကရုပ်မြင့်တန်ကြားကနေတနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်ပြသမဲ့မစ္စတာမိုလာရဲ့9နှစ်ကြာလွှတ်တော်ရှင်မောက်ထွက်ဆိုချက်ကိုစောင့်ကြည့်ခြင်းစိတ်မရှိဘူး။ဒါပေမဲ့ခဏတစ်ဖြုတ်လောက်သာကြည့်ကောင်းကြည့်ပြမယ်လို့ဆိုပါတယ်။သမ္မတထရန့်ကဆက်ပြီးရုရှားရေးစုံစမ်းမှုအပြီးထုတ်ပြန်ခဲ့တဲ့မစ္စတာမိုလာရဲ့အစီရင်ခံစာထဲမှာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုရောတရားစုံစမ်းရေးနှောက်ယှက်မှုမှာပါသူ့အနေနဲ့အပြစ်မရှိဘူးဆိုတာတွေ့ရှိခဲ့ပြီးသားဖြစ်တဲ့အတွက်ဒီကြားနာမှုကအချိန်ကုန်ယုံတသက်ပွဲလို့ပဲပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကတော့ဒီနေ့အောက်တိုဘာတရားရေးကော်မတီနဲ့ထောက်လှမ်းရေးဆိုင်ရာကော်မတီကအကြိမ်နဲ့မေးခွန်းထုတ်ကြမယ်ဒီကြားနာပွဲကိုစောင့်ကြည့်ဖို့ပြင်ဆင်နေကြပါတယ်ခင်ဗျာ။
လမ်းမဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားနဲ့တခြားနိုင်ငံတွေကဂျောင်းဝင်မနှောက်ရှက်နိုင်အောင်ကာကွယ်ဖို့ရည်ရွယ်ထားတဲ့ဥပဒေတရက်ကိုသမ္မတဒေါ်နယ်ထရန့်နဲ့ထိတ်တဲရီပက်ဘလီကန်ထက်လွတ်တော်အမတ်တွေဟန်တားဖို့ကြိုးပမ်းနေရဆိုပြီးဒီမိုကရက်လွတ်တော်ကိုယ်စားလှယ်တွေကဆွဆွဲလိုက်ကြပါတယ်။သမ္မတထရန့်နဲ့ထက်လွတ်တော်လူမျိုးစုခေါင်းဆောင်မစ်မက်ကွန်နယ်တို့ကြောင့်2020ပြည့်ရွေးကောက်ပွဲလုံခြုံရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုဆောင်ရွက်ဖို့အချိန်သိပ်မကျန်တော့ဘူးဆိုပြီးတော့လည်းဒီမိုကရက်တွေကတတိပေးထားတာပါ။လူဝတ်တဲ့ဥပဒေတရက်ကိုပြတ်ထမ်းဖို့ကြိုးပမ်းမှုတွေကိုသမ္မတအင်ပြီတော်ကိုစားထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ကဖျက်ချဖို့ရည်ရွယ်နေတဲ့အကြောင်းလဲထက်လွတ်တော်ထောက်လှမ်းရေးကော်မတီဒုက္ခတာဒီမိုကရက်ကိုစားမတ်ဝါနာကဒိန်းနောက်တွေကိုမနေ့ကပဲပြောခဲ့ပါတယ်။ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာဂျောင်းဝင်ဆွတ်ဖက်ခဲ့တဲ့ရုရှားဟာတကြောပြန်နှောက်ယှက်ဖို့ရှိနေတဲ့အကြောင်းသမ္မတထရန့်ဆိုရရဲ့ထိတ်တန့်ထောက်လှမ်းရေးနဲ့လူညွန့်ရေးအရာရှိတွေကိုယ်တိုင်ပြောဆိုထားချိန်မှာဥပဒေကိုထက်လွတ်တော်မှာမဲမခွဲနိုင်တဲ့အပေါ်နားမလည်နိုင်ကြောင်းလဲပြောဆိုခဲ့ပါတယ်။ထက်လွတ်တော်လူများစုခေါင်းဆောင်မက်ကွန်နယ်ကတော့ဒီမိုကရက်တီရဲ့ဆွဆွဲချက်တွေကိုတိုက်ရိုက်တုံ့ပြန်မှုညှင်းဆန်ထားပါတယ်။ဒါပေမဲ့လည်းဒီလဆမ်းမိုင်းမှာတော့ ဒီမိုကရက်တီးယားရွေးကောက်ပွဲလုံခြုံရေးကိုအကြောင်းပြပြီးပါတီဇွဲနဲ့မူဝါဒတွေချမှတ်ဖို့ကြိုးပမ်းနေရတာဖြစ်တယ်ဆိုပြီးတော့လေဒီမိုကရက်ပြည်ကလူများစုခေါင်းဆောင်မကော်နေကပြောဆိုထားတာဖြစ်ပါတယ်
ပေါ်တာရီကိုကျင်းအုပ်ချုပ်ရေးမှုနှုတ်ထွက်ပေးဖို့တဲ့နှစ်ပတ်ကျော်ဆန္ဒပြပွဲတွေပပောက်ခဲ့ပြီးနောက်မှာတော့ ပြည်သူ့ရဲ့အတန်းကိုနားထောင်ရမယ်လို့အုပ်ချုပ်ရေးမှုရီကာဒိုရိုဆာလိုကမနေ့ကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ယာရုကဆင်းပေးဖို့ရှိမရှိဆိုတာကိုတော့အုပ်ချုပ်ရေးမှုရီဆာလိုကအရေးယောက်တောင်ပြမသွားခဲ့ပါဘူး။အုပ်ချုပ်ရေးမှုရီဆာလိုကစက်တီတစ်ဖက်ကတရားနည်းလမ်းတကျပြောဆိုလာပြီးဆိုရင်ကျန်တဲ့တစ်ဖက်ကလည်းအသေးချာနားထောင်ဖို့တာဝန်ရှိပါတယ်လို့ကြေညာချက်ထုတ်ပြ ဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ဆိုလိုက်ပါတယ်။ထောင်ထဲချီတဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲအုပ်ချုပ်ရေးမှူးရက်ဆလုတ်ကသူ့အစိုးရရှေ့ဆက်ပြီးဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေအကြောင်းထပ်ပြီးကြေညာချက်ထုတ်ပြန်မယ်လို့ဆက်ပြောပါတယ်။ Hurricane Maria မာရီယာကြောင့်ဘေးသင့်ခဲ့ရသူတွေအမျိုးသမီးတွေနဲ့လိင်တူချင်းစုံမဲ့သူတွေကိုအပြင်းထန်ဝေဖန်ပြောဆိုထားတဲ့အုပ်ချုပ်ရေးမှူးရက်ဆလုတ်နဲ့သူ့လက်ထောက်တွေပေါ်စာမျက်နှာ800ကျော်တဲ့ဝေဖန်ချက်တွေဒီလာအစောပိုင်းထွက်ပေါ်လာပြီးတဲ့နောက်အစိုးရတာဝန်ရှိသူအတော်များများနှုတ်ထွက်သွားခဲ့ကြပါတယ်။အခုနောက်ဆုံးအနေနဲ့ Rosario ရဲ့အရာရှိချုပ် Ricardo Liarandi ကလည်းသူ့မိသားစုချင်းချောက်ခံရတဲ့အတွက်ဆိုပြီးမနေ့ကပဲနှုတ်ထွက်သွားခဲ့ပါတယ်။ဒါပြင် Puerto Rico တရားသူကြီးတူကလည်းအုပ်ချုပ်ရေးမှု Rosario နဲ့သူ့ရဲ့နိုင်ငံရေးမဟာမိတ်ပုဂ္ဂိုလ်12ဦးရဲ့ဖုန်းတွေကိုရှာဖွေစစ်ဆေးနိုင်မယ့်ဝရမ်းတွေထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံမှုအသင့်ရှိတဲ့အကြောင်းမြန်မာစစ်ရွေးကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေဟာလုံလောက်မှုမရှိကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျူရုတပ်ပုံထောက်ထားရင်းနဲ့ပြောဆိုလိုက်ပါတယ်။မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကြိပေးထားပေမဲ့ပြန်လည်တိစောက်ရေးလုပ်ငန်းတွေလုပ်ကွက်နေတဲ့အရေးလက္ခဏာမတွေ့ရသလိုတချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖျက်ဆီးခံရတာတွေရှိနေစေဖြစ်ကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဌာန ASPI ကမနေ့နောက်ပိုင်းထုတ်ပြန်တဲ့စာရင်းခန်းစာမှာဖော်ပြခဲ့တာပါ။ပြီးခဲ့တဲ့နှစ်ကနေဒီနှစ်ထဲအထိလူနေရက်တွေဆက်လက်ဖျက်ဆီးခံရတာတွေကိုဂျူရုတပ်ပုံတွေကိုဆက်စစ်လေ့လာချက်တွေအရတွေ့ရှိခဲ့ရပြီးဒါဟာဒုက္ခသည်တွေတိတ်ခါရှိရှိဘေးရန်တွေကင်းကင်းနေရက်ပြန်နိုင်မှုမြန်မာစစ်ရွေးကပေးထားတဲ့ခရီးပေါ်မိကုန်းထုတ်ဆက်ဖြစ်နေရတဲ့အကြောင်းလဲအစီရင်ခံစာပြည့်စုံသူတူဖြစ်တဲ့နေသန်ရက်ဆာကပြောပါရယ်2019ခုနှစ်ကဆက်လို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တွေ့ချက်မှုတွေတွေ့ခဲ့ရပြီးတချင်းကရိုဟင်ဂျာတွေနေထိုင်ရနေရာတွေမှာစစ်စခန်းတွေလို့ယူဆရတဲ့အဆောက်အဦ6ခုကိုတွေ့ရကြောင်းလဲ ESPN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမှုအသင့်ရှိနေကြောင်းနဲ့ဘင်္ဂလားဒေ့ရှ်ပြည်သူ့အခွင့်အရေးအေဂျင်စီတွေနဲ့လည်းတရားသဘောတူညီချက်တွေရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်။မြန်မာနိုင်ငံနဲ့ဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကပ်ဘေးတံစီမံခန့်ခွဲရေးဌာနကပြုစုတဲ့အစီရင်ခံစာတစ်စောင်မှာတော့ဒုက္ခသည်တွေစနစ်တကျနဲ့နေရက်ပြန်နေရေးမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုချီးကျူးထားတာပါ။ဒါမှလည်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေနေရက်ပြန်နေလောက်အောင်အဆင်သင့်မဖြစ်သေးတဲ့အကြောင်းပြောဆိုထားကြပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကတာလီဘန်တွေအနေနဲ့အာဖဂန်နစ္စတန်ဆိုရနဲ့တွေ့ဆုံညှိနှိုင်းလာရေးဖြောင်းချပေးဖို့တာလီဘန်တွေနဲ့သူတွေ့ဖို့စီစဉ်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်ခန်အနေနဲ့အခုလိုတွေ့ဆုံမှုအစီအစဉ်ကိုအမေရိကန်ရောက်တော့မနေ့ကထုတ်ပြောခဲ့ပေမဲ့ဒီတာလီဘန်နဲ့စစ်ပွဲတွေအဆုံးသတ်ပြီးနိုင်ငံရေးအဖြစ်ရလာဖို့ကတော့လွယ်ကူမှာမဟုတ်ဘူးလို့တတိနဲ့ရှင်ပြောခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့ USIP လို့သူကခေါ်တဲ့အမေရိကန်နိုင်ငံငြိမ်းချမ်းရေးအဖွဲ့ကြီးမှာလူသိရှင်ကြားမေးခွန်းပြောရမှာဝန်ကြီးချုပ်ခန်ကအာဖဂန်တိုက်ပွဲတွေ18နှစ်ကြာလာချိန်မှာပထမဆုံးအနေနဲ့ပါကစ္စတန်နဲ့အမေရိကန်ပူးပေါင်းပြီးအိန္ဒိချင်းအာဖဂန်မှာငြိမ်းချမ်းရဖို့ကြိုးပမ်းကြမှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်ခန်အနေနဲ့အိန္ဒိတော်မှာသမ္မတအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးဒီအာဖဂန်ကစစ်ပွဲတွေရရည်ပူးပေါင်းလှုပ်ဆောင်ဖို့သဘောတူခဲ့ပြီးနောက်တနေ့မှာအခုလိုလူသိရှင်ကြားပြောလာတာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်က တမရဖျက်နဲ့တွေ့ပြီးသူ့နိုင်ငံကိုပြန်တဲ့အခါမှာတာလီဘန်တွေနဲ့တွေ့မယ်တာလီဘန်တွေအနေနဲ့အာဖဂန်ဆွေရနဲ့တွေ့ဆုံဆွေးနွေးလာဖို့အတက်နိုင်ဆုံးကြိုးစားပေးမယ်ဒါမှပဲအာဖဂန်ရွေးကောက်ပွဲတွေမှာတာလီဘန်တွေပါပါနိုင်မဲ့အားလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်လာမှာပါလို့ဆိုပါတယ်တကယ်တော့တာလီဘန်ဘက်ကအမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူညီမှုမရမချင်းအာဖဂန်ဆွေရပါဝင်အာဖဂန်နိုင်ငံတွင်းအဖွဲ့တွေနဲ့ဆွေးနွေးပွဲတွေမလုပ်နိုင်ဘူးလို့ပြင်းပြထန်ထန်ညင်းပယ်ထားချိန်မှာဝန်ကြီးချုပ်ခန်အနေနဲ့တာလီဘန်နဲ့တွေ့ဖို့ပြီးခဲ့တဲ့လနိုင်ငံတွင်စီစဉ်ခဲ့တာကိုအာဖဂန်ဆိုရဘက်ကညှင်းပယ်ခဲ့မှုကြောင့်ဖျက်ခဲ့ရပါမယ်။အခုတစ်ခေါက်တွေ့ဖို့ကတော့အာဖဂန်သမ္မတအာရှရဖ်ဂန်နီကိုရှင်းပြထားပြီးဖြစ်တယ်လို့ဆိုပါရခင်ဗျာ
။တောင်ကိုရီးယားလီပိုင်နယ်ကိုမနေ့ကစစ်လေယာဉ်တွေကျူးကျော်ဝင်ရောက်ခဲ့ကြောင်းဆွဆွချက်ကိုတရုတ်နဲ့ရုရှားတို့ကငြင်းဆန်လိုက်ကြပါတယ်။တောင်ကိုရီးယားကဒေါက်တိုလို့ခေါ်ပြီးဂျပန်နိုင်ငံကတာကေရှိမာလို့ခေါ်တဲ့ကျွမ်းစုတွေနီးလီပိုင်နယ်ထဲကျူးကျော်ဝင်ရောက်ခဲ့တာဖြစ်ကြောင်းတောင်ကိုရီးယားကဆွဆွထားတာပါ။အရှိပင်လေတွေကလီပိုင်နယ်ကိုရုရှားစစ်လေယာဉ်တွေကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်တောင်ကိုရီးယားကတိုက်လေယာဉ်တွေကိုအသွင်ပြင်ခဲ့ရတဲ့အကြောင်းလဲတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်။တောင်ကိုရီးယားတိုက်လေယာဉ်တွေကသတိပေးပစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့ရုရှားလေယာဉ်တွေလီပိုင်နယ်ထက်ကပြန်လည်ထွက်ခွာသွားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းသိမ့်မချခင်မှာပဲနောက်တစ်ချိန်ပြန်ဝင်လာတဲ့အတွက်တောင်ကိုရီးယားတိုက်လေယာဉ်တွေထပ်မံသတိပေးပစ်ခတ်ခဲ့ရတာပါ။ရုရှားကာဝေးဝန်ကြီးဌာနကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးတောင်ကိုရီးယားတိုက်လေယာဉ်တွေရဲ့ကျွမ်းကျင်မှုမရှိတဲ့လောက်ရဖြစ်နေလဲပြစ်တင်ပြောဆိုခဲ့ပါတယ်။ဒီကာဝေးဝန်ကြီးဌာနပြောခွင့်ရသူကလည်းကင်းလယ်လေယာဉ်တွေကတခြားနိုင်ငံတစ်ခုကိုရည်ရွယ်ခဲ့တာမရှိကြောင်းနဲ့သတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းသာပြန်တန်းခဲ့တဲ့အကြောင်းလဲပေကျင်းမြို့တော်မှာသတင်းတောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံ1989ခုနှစ် TNMN ရင်းပြင်ဒီမိုကရေစီရဲတော်ဝန်ကြီးရရဆက်ဆက်ပြုတ်ခွင့်မခံရခင်လေးမှာစစ်အုပ်ချုပ်ရေးကြေညာခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီပန်းဟာအသက်90ကျော်မှာကွယ်လွန်သွားခဲ့ပါပြီ။တရုတ်နိုင်ငံထိပ်ပိုင်းယာရုများစွာကိုလည်းယူခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီဟာတရုတ်နိုင်ငံညကပီကျင်းမြို့တော်မှာဖျားနာပြီးကွယ်လွန်သွားတယ်လို့တရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကကြေညာခဲ့ပေမဲ့ဘာရောက်ခါကြောင့်ဆိုတာကတော့အတိအကျမထုတ်ပြန်ခဲ့ပါဘူး။ဝန်ကြီးချုပ်လီအနေနဲ့ဒီထိပ်ပိုင်းရာထူးတွေကိုကွန်မြူနတီပါတီအတွင်းကနေတဆင်မီတဆင်ရယူခဲ့ကအကြောင်းသားတွေဦးဆောင်တဲ့နိုင်ငံတော်ဒီမိုကရေစီဆန္ဒပြပွဲတွေစတင်လာချိန်1989ခုနှစ်အရောက်မှာတော့ဝန်ကြီးချုပ်ဖြစ်လာခဲ့တာပါ။တရုတ်နိုင်ငံရဲ့စစ်တပ်သားများဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်လီဟာTNMN ရေးခင်းတဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေနဲ့နားလည်မှုရယူရေးညှိနှိုင်းမှုမအောင်မြင်ခဲ့တဲ့နောက် 1989 ခုနှစ်မေလ20ရက်နေ့မှာသွေးမြေကျနှိမ့်နှင်းမှုတွေဆက်ဖြစ်ခဲ့တဲ့စစ်အုပ်ချုပ်ရေးကိုကျင်းပခဲ့တာပါဒီစစ်အုပ်ချုပ်ရေးကျင်းပပြီးနှစ်ပတ်ကျော်ကြာဇွန်လ4ရက်နေ့မှာတော့တရုတ်တပ်တွေအနေနဲ့ဘီဂျင်းမြို့တော်ကိုတင်ကားတွေနဲ့တင်းဝင်ရောက်လာပြီးရာထောင်ချီတဲ့ပြည်သူတွေကိုပစ်သက်က TNMN ရေမကကြောင်သားတပိတ်စကန်ကိုအပြည့်တိုင်ချေမှုန်းပစ်ခဲ့ပါတယ်အရင်နောက်ပိုင်းလျာလူစုလိုက်ပြောင်းလဲတပ်ဖြတ်ခဲ့သူမျက်နှာခက်ထန်သူလို့နိုင်ငံတကာမှာဝေဖန်ခံခဲ့ရပေမဲ့ဝန်ကြီးချုပ်တာဝန်ကို1998အထိဆက်ယူခဲ့ပြီးနောက်တရုတ်မျိုးသားပြည်သူလွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌအနေနဲ့ဆက်နေက2002ခုနှစ်ကြာမှနိုင်ငံရေးအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမို့အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့စတင်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်တင်ငန်းချွန်းမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာလက်ပြပုံတွေ့ရာကြောင့်လုံခြုံရေးအာဏာပိုင်တွေကလာရောက်သိမ်းဆည်းပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလုပ်နေပါတယ်။မနေ့ကလည်းနေပြည်တော်ကလွှတ်တော်အမတ်တွေတဲတဲ့စီပင်ရိပ်သာမှာဘုံလန့်တဲ့တဲ့ရင်ဖြစ်တာကြောင့်လည်းတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တူကပြောပါတယ်။ VOA သတင်းတောက်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းထားပါတယ်ရှင်။
ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းတင်ငန်းကျုံမြို့နယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာလက်ပစ်ဘုံတလုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကဘုံကိုမပေါက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်။ဒီတွေ့ရှိတဲ့လက်ပစ်ဘုံဟာအန်တတီစစ်နဲ့အမျိုးအစားအလားတူတူရယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတဲ့အကြောင်းတင်ငန်းကျုံမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ်။ဒီကနေ့ဘုံတွေ့ရှိရတဲ့ပတ်သက်လို့တင်ငန်းကျုံမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကဖြစ်စဉ်ကိုရှင်းပြပါတယ်။
မနေ့ကနာရီကမလိခအိညာတန်ရှင်းဝင်တဲ့ကအဲ့ဒီဘုံကိုစတင်တွေ့ရှိပါတယ်ကျွန်တော်တို့တငယ်ညို့ညို့နဲ့ NLD ရုံးရဲ့ဟစ်တော်ကိုယ်စလဲများရုံးဆိုတဲ့ဆိုင်းဘုတ်ရဲ့ရှင်းနာကတစ်ပင်ကြီးကြီးချားတဲ့မှာစတင်တွေ့ရှိပါတယ်နောက်ဆုံးရှင်းနေကတော့မလိခအိညာမှာတက်ရှင်ထားရဲ့ CCPD ကိုအဲ့ဒါချစ်စေပြီးတော့ဒီဘုံဘသူထားရလဲဆိုတဲ့အဖြစ်ကိုရှာနေပါလေ
မ နေ့ဇူလိုင်23ရက်နေ့မှာမြန်မာနိုင်ငံရဲ့နိုင်ငံခေါင်းဆောင်တွေယုံချီဆိုင်ပြီးလွတ်တော်ကိုယ်စားလှယ်တွေတဲကွယ်နေရဖြစ်တဲ့နေပြည်တော်စီမံအိတ်တာမှာဘုံတွေးရှိရဆိုတဲ့သတင်းပေးချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဆောင်ရွက်တာတွေလုပ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အဓိကမြို့တော်တွေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်မှာဘုံလန့်နာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးရအောင်ကဆိုပါတယ်
။မလက်ကဘုံတွေးရပါနော်။ဒီတော့တော်တော်စိတ်ထဲမှာမသိမတော်ခံစားရတယ်ကွာအဲ့တော့ဒါကဟိုရေချက်ရှိရှိနဲ့လုံနေတဲ့သဘောကြီးဖြစ်တယ်ကွာဒီလားဟိုကျွန်တော်တို့အနေနဲ့ကတော့ဟိုလုံညုံကြီးရတာကွာကိုလုံညုံကြီးကိုကိုတောင်းဝင်ယူပြီးတော့သွာလာနေရတဲ့အနေသားမျိုးပေါ့ကျွန်တော်ရဟိုဒီလိုမျိုးဒီလဲဖြစ်လာတာကသွေးရောသွားရောမဟုတ်ဘူးကြာကျွန်တော်တော့အဲ့လိုပဲယူဆပါတယ်ယူဆပါတယ်နောက်ကချက်ကအခုဒီငင်းနေတဲ့နေကြရပြည့်ရင်းအောင်ဒီတဲ့ရှိရှိနဲ့နောက်ပိုင်းဆိုရင်ဒီတဲ့ပို့ပြီးတော့ဖြစ်လာနိုင်ကြီးရှိရကြသီးလားဖြစ်လာနိုင်ကြီးရှိအဲ့တကြောင့်လို့ဟိုတာဝန်ရှိသူတွေအနေနဲ့ဒီတဲ့ပို့ပြီးတော့လုံခြုံရေးကိစ္စတွေကိုတောင်းမြတ်တင်တယ်ကြသီးလားကျွန်တော်တော့အဲ့လိုညင်ပါတယ်ဟုတ်ကဲ့
ဘုံတွေးရှိရနဲ့ပတ်သက်ပြီးတာဝန်ရှိရတဲ့ဖွဲ့ကို VOA ကအချိန်ချင်းဆက်သွယ်ပေးမယ်ဖုန်းလက်ခံမဖြစ်ကြတဲ့အတွက်ဆက်သွယ်မရခဲ့ပါဘူး2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်တိုင်းဒေသကြီးရဲ့လူငုံရင်းအတင်းကျပ်ဆုံးဖြစ်တဲ့တိုင်းဒေသအစိုးရအဖွဲ့ယုံပါဝင်ကိုမိုင် Ocean Center ဒေါ်ဘုံ Capital ဈေးဝယ်စင်တာနဲ့တောင်တကုံလူဝင်မှုကြီးကြပ်ရေးရုံးတွင်းမှာလည်း M150 ချွေပလင်းနဲ့ဓာတုဗေဒဘုံပေါက်ကွဲတာတွေဖြစ်ပေါ်ခဲ့ပါသေးတယ်ပုံဖောက်ကွဲသူနှူးကိုတော့အနောက်ပိုင်းခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတပုတ်ကိုနာဆင်ရပါမယ်မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာဥကောင်းကိုတနက်ထိမှန်ခဲ့တဲ့လူငယ်ဟာတန်ရာချင်းနေဆိုးလာပြီးတော့ဒီနေ့မနေ့အစောပိုင်းစစ်တွေစီးရင်ကိုမပြောင်းခင်မှာပဲတည်ဆုံသွားပြီးဖြစ်ပါတယ်မိသားစုဝင်တွေကတော့တက်မတော်ဘက်ကပြစ်ခတ်မှုလို့ယုံကြည်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတော့တက်မတော်ဘက်ကပြစ်ခတ်မှုဆိုတာကိုညင်းဆူထားပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်စုံစမ်းသတင်းပေးပို့ထားပါတယ်ရှင်
။ဦးကောင်းကိုတနက်ထိမှန်ပြီးမြောက်ဦးမြို့တိတ်ညိုတိုက်နယ်စေးရုံကိုမနေ့ကဇူလိုင်23ရက်ကရောက်လာတဲ့တောင်မြင့်ကြီးရွာကအသက်22နှစ်ရှိရဲ့ကိုဘူတန်းထွန်းဟာစစ်တွေစေးရုံကိုမပြောင်းရင်ဒီနေ့မနက်9နာရီမှာတိတ်ဆုံးသွားပြီဖြစ်ပါတယ်။သူကမနေ့ကတိတ်ညိုကြီးရွာဘက်မှာစပားဆိုင်ဖို့မိသားစုနဲ့ဆက်လီစီထွက်ခဲ့ပြီးတိတ်ညိုကွင်းဘက်အရောက်မှာဦးကောင်းကိုတနက်ကြီးထိမှန်ခဲ့ရပါဒိုင်ကွင်းလို့ခေါ်တဲ့တိတ်ညိုကွင်းကအရင်ကစပားတိုင်ကြီးရှိခဲ့တဲ့နေရာဖြစ်ပြီးအခုတော့တပ်မတော်ရဲ့တပ်စုတစ်ခုအခြေချနေတဲ့နေရာလည်းဖြစ်ပါတယ်ဒေသခံတွေကတော့ခီးသွွားလာရင်အခုလိုတနက်ပစ်ခံရပြီးသိဆုံးသွားတဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြကြောင်းမြောက်ဦးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်က VOE ကိုပြောပါတယ
်သူအလောင်းကတော့မနေ့ကမှကြော်မှာပါသူကတော့ဒီအဲ့ဒီအလောင်းကိုဗောနောအဲ့ဒီဘောဇန်ထွန်းအလောင်းကိုကျွန်တော်တို့မြောက်ဦးဒီမြောက်ဦးပင်ကြိုင်ဇေယျကိုပို့ထားတယ်မနဲ့ပြန်မကြုံနဲ
့အခင်းဖြစ်တဲ့နေရာကတိုက်ပွဲဖြစ်တဲ့နေရာနဲ့အလှမ်းဝေးတယ်လို့အခုလိုရက်သားကြီးအကြောင်းမဲ့ထိခိုက်လာရဲ့အပေါ်မှာဝေဖန်မှုတွေလည်းရှိပါတယ်ဒီလိုကိစ္စတွေကရခိုင်ပြည်နယ်မြို့နယ်တချို့ကိုအင်တာနက်ဖြတ်တောက်ပြီးရဲ့နောက်ပိုင်းမှာပိုဆိုးရွားလာနေရလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ရဲ့အတွင်းရေးမှူးကိုစောစောထွန်းကပြောပါတယ်
အဲ့ဒါနဲ့ access တွေကိုပြလိုက်တဲ့နောက်ပိုင်းမှာပေါ့လေအဲသူတို့ကပို့ပြီးတော့မှဒီဥပဒေမဲ့လဲလွန်ရှင်ရုံလွတ်လပ်တာတွေများလာတယ်ပေါ့နော်တကယ်လည်းပုံမှန်လူထုလူလူလူငယ်ရဆိုလို့ရှိရင်သူတရားရှိတယ်ဆိုလို့ရှိရင်တော့သူတို့ကတတားစိလိုက်ပြီးတော့မှစိလိုက်စိလိုက်လုပ်လိုက်ပေါ့လေဒါလိုလုပ်လို့ရတာပဲဟောကသူတို့ကလဲပြလိုက်တာသူတို့ကဆိုလို့ရှိရင်ကဗျာတိုက်ပွဲကြားထင်းမှာအရေးသားတွေဝင်ရောက်တော့မတော်တဆထိလိုက်တဲ့ဟာမျိုးမဟုတ်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးမသိရှိရသေးကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဝင်းစောဦးက VOE ကိုပြောပါတယ
်ကျွန်တော်ကတော့အဲ့ဒါမကြားမိသေးဘူးဗျာအဲ့ဒီကျွန်တော်ဘာမှကာကနနာမသိရဘူးเนาะအပြည့်ရင်တော့ပြန်ပြောပြီမယ်เนาะကျွန်တော်ဘာမှမသိသေးဘူးအဲ့ဒီတည
်းပြီးခဲ့တဲ့မလာတုန်းကလည်းမြောက်ဦးမှာတနက်ပစ်ခတ်မှုတွေကြောင်းလူငါးဦးတနက်ထိမှန်ခဲ့ပါတယ်ဘူတိတောင်ရသိတောင်ပုံသားကျွန်းမြောက်ဦးကြောက်တော်အမ်းမြို့နယ်တွေမှာဖြစ်နေရဲ့အေအေနဲ့တတ်မတော်ကြားတိုက်ပွဲတွေကြောင်းလူ9000ကျော်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အချက်လက်တွေမှာဖော်ပြထားပါတယ်
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ American နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်။ American ပြည်ထောင်စုအပေါ်တရုတ်နိုင်ငံဘက်ကတံပြန်ထောက်လှမ်းရေးဆိုင်ရာချင်းချောက်မှုဟာရုရှားအပါအဝင်တခြားဘယ်နိုင်ငံထက်မဆိုလက်ရှိအချိန်မှာပို့ပြီးတော့အန္တရာယ်ရှိတယ်လို့ FBI ညွှန်ကြားရေးမှူး Christopher Ray ကပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုဟာသူစဉ်းစားနိုင်တဲ့လောက်တံပြန်ထောက်လှမ်းရေးပိုင်းတခြားဘယ်ချင်းချောက်မှုထက်မဆိုပို့ပြီးတော့လေးနဲ့ကျေပြန်ပြီးတော့စိုးရိမ်ပွဲဖြစ်တယ်လို့အင်္ဂါနေ့ကအထက်လွှတ်တော်တရားရေးကော်မတီရှေ့ကြားနာပွဲမှာ Ray ကပြောသွားပါတယ်။ဇလာတီစာဟုတ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
တရုတ်အစိုးရနဲ့တရုတ်ကွန်မြူနစ်ပါတီမှာအမေရိကန်ထောက်လှမ်းရေးသတင်းတွေတခြားသတင်းတွေစုဆောင်းပြီးတရုတ်နိုင်ငံကိုပြန်ပို့ဖို့အမေရိကန်တနင်္ဂနွေလုံးမှာအစိုးရဘက်ကရောပုဂ္ဂလိကဘက်မှာပါလူတွေရှိတယ်လို့ရေးကပြောပါတယ
် We have as we speak probably about 1000 plus investigations
ခုကျွန်တော်တို့ပြောနေချိန်မှာပဲနိုင်ငံတစ်ဝန်းအမေရိကန်ညာနာမူပိုင်ဝင်ကိုခိုးယူဖို့စူးစမ်းနေရတဲ့ဆိုင်နဲ့စုံစမ်းစစ်ဆေးမှု1000ကျော်လောက်ရှိနေပါတယ်စီးပွားရေးပိုင်းတချို့လောက်တာပဲဖြစ်ဖြစ်တံပြန်ထောင်လိုက်ပိုင်းပဲဖြစ်ဖြစ်အားလုံးနှီးပါဟာတရုတ်နဲ့ပတ်သက်နေပါတယ်
။အာကာသလေကြောင်းစိုက်ပျိုးရေးကဏ္ဍတွေကနေတက်သည့်ပညာပိုင်းအထိလုပ်ငန်းသစ်တွေကနေအစ်စ်မြင့်နှီးပညာကုမ္ပဏီတွေအထိအမေရိကန်လုပ်ငန်းကဏ္ဍပေါင်းစုံကိုထိုးဖောက်ဖို့တရုတ်ကစူးစမ်းနေတယ်လို့ရေးကပြောပါတယ်
။ We had you know a case in Kansas not that long ago where they were attempting to steal
တိတ်မကြသေးခင်ကကန်ဆက်စ်မှာဖြစ်ခဲ့တဲ့ကိစ္စဆိုရင်လက်ရှိစက်သက်ထုတ်လုပ်စဲမူပိုင်ခွင့်ကောင်းကောင်းယူထားတဲ့စဘာမျိုးစေ့တွေကိုခိုးယူဖို့သူတို့စူးစမ်းခဲ့ပါတယ်။တိတဲ့အတိုင်းပါပဲ။အမေရိကန်စိုက်ပျိုးရေးကဏ္ဍကိုတကွာလုံးကအားကျနေတာပါ။အဲ့ဒီကဏ္ဍဟာသူတို့တော်တော်များများထိုးဖောက်ထားတဲ့ကဏ္ဍပါပဲ
။စိုက်ဘာခိုးယူတဲ့နေ့ကနေအတွင်းလူတွေကိုလက်ပေးတဲ့နေ့တွေအထိပြပရင်းနှီးမြှုပ်နှံမှုလိုမျိုးဥပဒေမဲ့မဟုတ်ပေမဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာချိန်ချောက်မှုဖြစ်နိုင်စေလို့ရက်တွေအထိနီလန်ပေါင်းစုံကိုတရုတ်ကသုံးနေတယ်လို့ရေးကပြောပါတယ်။ထောက်လှမ်းရေးသတင်းရယူဖို့အသုံးပြုတဲ့နီလန်မျိုးမျိုးကြောင့်အဲ့ဒါတွေကိုကြားဖြတ်တားဆီးဖို့အတွက်လည်းနီလန်ပေါင်းစုံလိုအပ်တယ်လို့ FBI ညွှန်ကြားရေးမှူးကပြောပါတယ်။တရုတ်ဘက်ကတော့အမေရိကန်ဟာတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုတားဆီးဖို့တချို့ကိစ္စကိုအကြောင်းပြနေတယ်လို့ပြန်ဆွဆဲထားပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရှောင်းက
ကျင်းကျင်းလိုက်美国的一些人和
တရုတ်ကျောင်းသားတွေပညာရှင်တွေနီးပညာလုပ်သားတွေအပြင်အမေရိကန်ကတရုတ်နယ်ဘွားအမေရိကန်နိုင်ငံသားသိပ္ပံပညာရှင်တွေကိုတောင်းအခြေအမြင့်မဲ့ဆွဆွဲဖို့တချို့လုပ်တယ်ဆိုတော့လုံးဝအတိတ်ပဲမဲ့အကြောင်းပြချက်တွေနဲ့လောက်ကြံပြောဆိုတာပါ
ရီကတော့တရုတ်လူထုတရက်လုံးဒါမှမဟုတ်တရုတ်နယ်ဘွားအမေရိကန်တွေကို FBI ကစွပ်စွဲနေတာမဟုတ်ဘူးလို့အင်ဂါနီကအခိုင်အမာပြောပါတယ်ရုရှားနဲ့ပတ်သက်လို့တော့အမေရိကန်ယူကော့ပွဲပေါ်ဝင်ဆွတ်တာမျိုးကိုတားဆီးဖို့တန်ခတ်အရေးယူမှုအပြင်တခြားနည်းလမ်းတွေနဲ့လုပ်နေတဲ့ကြားကပဲရုရှားကဝင်ဆွတ်ဖို့ကြံနေတော့မယ်လို့ပြောပါတယ်ပို့ကိုရေးအချက်လက်ပိုင်းလုံခြုံရေးအတွက် software နဲ့ app ထုတ်တဲ့ company တွေကိုအမေရိကန်တာဝန်ရှိသူတွေကပို့ပြီးစောင့်ကြည့်ကြီးကြပ်နေပါတယ်ရုရှားမှာထုတ်ပြီးလူတွေသိပ်သုံးကြတဲ့ Face App နဲ့ပတ်သက်လို့တာဝန်ရှိသူတွေကအမေရိကန်တွေကိုသတိပေးထားပါတယ်။ဒါ့အပြင် LGBTQ တွေကြားထိန်းဆိုကြဖို့သုံးတဲ့ American Tow Grider App ကိုတရုတ် Game Company တခုကိုရောင်းမဲ့ကိစ္စမှာလဲတရုတ်ကုမ္ပဏီရဲ့ပိုင်ရှင်ပိုင်းဟာအမေရိကန်မျိုးသားလုံခြုံရေးအတွက်အန်ဒရယ်ရှိစေတယ်ဆိုပြီးမရောမှုဖိအားပေးနေပါတယ်ခင်ဗျာ
။ကိုချကျော်သိမ့်ပါရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆွေးတွေဖမ်းမိတဲ့အကြောင်းသတင်းလွှာကိုနားဆင်ကြရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖလွန်ဒေသမှာကာလတံပိုးထိုင်းဘက်ငွေတန်ပေါင်း2000နီးပါးတန်ပိုးရှိတဲ့စိတ်ကြွဆွေး8တန်းနီးပါးဖမ်းမိပါတယ်။ထိုင်းအာဏာပိုင်တွေကတော့ထိုင်းနိုင်ငံထဲကိုဝင်လာတဲ့စိတ်ကြွဆွေးတွေကိုအဆက်မပြတ်ဖမ်းဆီးနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဖလွန်ဒေသမှာရဲတပ်ဖွဲ့နဲ့အမှတ်31နေကြောင်တက်တီဟာမက်စမောင်ကြီးရွာအုပ်စု6အနီးမှာကင်းနေတဲ့အချိန်လမ်းကြောင်ကြီးတဲ့ సైకిల్ တစ်စီးနဲ့အတူမတင်ငါရတဲ့ pickup ကားတစ်စီးကိုဆစ်ဆေးဖို့အတွက်ရဲတပ်ခိုင်းရကနေငွေရောင် pickup ကားဟာရက်မပေးဘဲမောင်းပြေးခဲ့တာပါမောင်းပြေးတဲ့ကားနောက်ကိုထိုင်းနယ်ကြောင်တက်တီကအမိလိုက်ဖမ်းဆီးခဲ့ရမှာကားမောင်းသူဟာကားကိုလမ်းဘေးမှာထိုးရက်ပြီးတောရင်းကိုဝင်ရောက်ထွက်ပြေးသွားခဲ့ပါတယ်ဒီပြေးဆိုင်ကယ်ဟာလည်းမောင်းပြေးသွားခဲ့ပါတယ်ဒီနောက်မှာတော့ကာလတံပိုးဘန်းဝင်တန်းပေါင်း2000လောက်တံပိုးရှိတဲ့စိတ်ကြွသေးတွေကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းလေးကဆိုပါတယ်ဒူရဲချုပ်ချလန်ကီရဲ့စီဝရခန်ကတော့အခုလိုပြောသွားပါတယ်ထိုင်းဆိုရချမှတ်ထားတဲ့မူဝါဒအတိုင်းပဲ ကျွန်တော်တို့နိုင်ငံထဲကိုဝင်ရောက်လာနေတဲ့မူရစေဝါတွေကိုလိုက်ဖမ်းပြီးအရေးယူနိုင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ပါတယ်ဒီလိုအရေးယူနိုင်ဖို့အတွက်မူရစေဝါနေနေအဖွဲ့တွေနေကြောင်တက်တီအားလုံးပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်အခုဖမ်းပြီးတဲ့မူရစေဝါတွေကတော့တိုယိုတာငွေရောင်ကားပေါ်မှာဆာလာအိတ်အထုပ်၄၀နဲ့တင်ဆောင်ပြီးဆာလာအိတ်အတွင်းမ ဒီကနေ့မနေ့ပိုင်းမှာပဲလမ်ဘူရီခရိုင်အတွင်းကမူရီယာစာစုပချိုင်းရဲ့နေအိမ်ကိုဝင်ရောက်စီးနှင်းခဲ့ပြီးတရားခံကိုလည်းဖမ်းဆီးခဲ့ပါတယ်။မူရီတရားခံနိုင်စုပချိုင်းရဲ့ဘန်ဝေစင်းမှာတော့ဝေဝေငွေထွက်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7 ဂျူရူကနေထုတ်လွှင့်ပေးနေတဲ့ နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17 နဲ့ Mia Set 3 တို့ကနေဇွန်လ 3 ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းတွေ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
နောက်ထပ်ကြောင့်အမေရိကန်သမ္မတယူကောက်ဝမ်မှာဂျာဝင်နောက်ဆက်ခဲ့တဲ့ရုရှားနဲ့သမ္မတတော်နယ်ထရန့်စီရင်ဖွဲ့လို့ပူးပေါင်းဆောင်ရွက်မှုတွေရှိမှရှိဒီကိစ္စတရားရေးဌာနကစုံစမ်းရမှာသမ္မတထရန့်ကဝင်ရောက်နောက်ဆက်တာရှိမှရှိစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောပတ်မှုလားလွတ်တော်ရှိမှဒီကနေ့ထွက်ဆိုဖို့အတွက်ရောက်ရှိနေပါပြီ။သမ္မတထရန့်ကတော့ရုပ်မြင့်တန်ကြားကနေတနင် EU ကနေခွဲထွက်ရေးအစီအစဉ်တွေမောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ပဲတရားဝင်ယာရုကနှုတ်ထွက်သွားတဲ့ထွေးစားမင်းနေရာမှာအစားထိုးတောင်းယူသွားမှာပါ။တောင်ကိုရီးယားလေပိုင်းနဲ့ထဲမနေ့တုန်းကစစ်လေယာဉ်တွေကြီးကြော်ဝင်ရောက်ခဲ့တဲ့အကြောင်းဆွဆွဲချက်ကိုတရုတ်နဲ့ရုရှားတို့ကငင်းဆန်လိုက်ကြပါတယ်။တောင်ကိုရီးယားကဒေါက်တာလို့ခေါ်ပြီးဂျပန်နိုင်ငံကတာကေရှိမလို့ခေါ်တဲ့ကျူးစုတွေနီးလေပိုင်းနဲ့ထဲကြီးကြော်ဝင်ရောက်ခဲ့တာဖြစ်ကြောင်းတောင်ကိုရီးယားကဆွဆွဲထားတာကိုတရုတ်နဲ့ရုရှားတို့ကငင်းဆန်လိုက်ကြတာပါ။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရ ेंजर တွေကိုပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းမြန်မာဆွေကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းဩစတြေးလျခြေစပ်သုတေသနဖော်တခုကဂျေရုတပ်ပုံကိုကားရည်နဲ့ပြောဆိုလိုက်ပါတယ်။မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကတိပြုထားပေမဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အခြေလက္ခဏာမတွေ့ရသလိုတချို့ဒေသတွေမှာအရက်ပဲအဆောက်အဦတွေဖြစ်စည်းခံနေရတာတွေရှိနေစေဖြစ်တဲ့အကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးဌာန ASPN ကမနေ့နောက်ပိုင်းမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဂျေရုတပ်ပုံကိုကားရည်နဲ့ဖော်ပြခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရုကနေထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE အစီအစဉ်တွေကိုအားပေးနားဆင်နေတဲ့ကျေးဇူးတင်ပါတယ်ရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.